မြန်မာစစ်တပ်ဟာတိုင်းပြည်ကိုအကာအကွယ်ပေးတဲ့အဖွဲ့အစည်းအဖြစ်မပြောင်းလဲမချင်းမြန်မာစစ်တပ်နဲ့အဆက်ဆံတွေမလုပ်ကြဘို့ဒီမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ဥက္ကဋ္ဌမဇူကီဒရူဆူမန်ကကုလသမဂ္ဂထရီညီလာခံရဲ့တတိယကော်မတီမှာမနေ့ကတိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ဟောက်တူဆွမ်းကတော့ခိုင်လုံနဲ့တက်သေးထောက်ထားလိုက်ရှင်ပြစ်မှုကျူးလွန်သူတိုင်းကိုမြန်မာအစိုးရကအရေးယူသွားမယ်လို့တုံ့ပြန်ခဲ့ပါတယ်မနေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂကဒီမြန်မာအရေးစီခံမှုကြောင့်ဆက်ပြီးတော့နားဆင်ကြည့်ရအောင်ပါကုလသမဂ္ဂကဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာတရားလွတ်လပ်တဲ့ချက်လက်ရှာဖွေရေးအဖွဲ့ဟာရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေအတွင်းမြန်မာစစ်တပ်ရဲ့လူခွင်ချိုးဖောက်မှုတွေနဲ့ရက်စက်တဲ့လုပ်ရက်တွေကိုတစ်နှစ်ပတ်လုံးတောက်လျှောက်စုံစမ်းလေ့လာပြီးပြီးခဲ့တဲ့စက်တင်ဘာလတုန်းကပဲအဲ့ဒီစီရင်ခံစာကိုထုတ်ပြန်ခဲ့ပါတယ်။နေ့တုန်းကတော့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂချက်လက်ရှာဖွေရေးအဖွဲ့ရဲ့ဥက္ကဋ္ဌမာဇူကီဒရူဆမန်ကသူတို့ရဲ့စီရင်ခံစာနဲ့ပတ်သက်ပြီးထူထူညီလာခံရဲ့တတိယကော်မတီမှာရှင်းလင်းပြောဆိုခဲ့တာ
ပါ It presents horrific patterns of human rights violations inflicted not only on the Rohingya
မြန်မာတပ်မတော်ကိုခေါ်တဲ့မြန်မာစစ်တပ်ဟာလူဘဝလူကိုယ်သိက္ခာနဲ့နိုင်ငံတကာဥပဒေတွေကိုလုံးဝဂိမ်းစိုက်ပဲလူခွင့်ရေးတွေကိုစိုးစိုးဝါးဝါချိုးဖောက်နေတဲ့အကြောင်းကျွန်တော်တို့ရဲ့စီရင်ခံစာထဲမှာဖော်ပြထားပါတယ် Rohingya တွေတွေမကရခိုင်တိုင်းရင်းသားတွေကမ္ဘာမွတ်စလင်တွေကချင်နဲ့ရှမ်းပြည်နယ်တွေမှာလည်းတပုံစံနဲ့လူခွင့်ချိုးဖောက်မှုတွေကိုလုပ်နေတာပါဗမာလူမျိုးလူခွင့်ရေးကာကွယ်စောင့်ရှောက်သူတွေကိုလည်းမြန်မာစစ်တပ်ကနှိပ်ကွပ်နေတာပါဒါပေမဲ့လည်းမြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေဟာအေးအေးယူမခံရဘဲဖြစ်နေပါတယ်လို့ Mr. Darusman ပြောသွားခဲ့တာပါမြန်မာစစ်တပ်ကိုနိုင်ငံတကာအလိုက်အဆက်ဆံမလုပ်ဘဲဖဲချင်ထားဖို့ကိုလည်းသူကတိုက်တွန်းပါတယ
် In the spirit of accountability and prevention of recurrence We have also recommended that all countries collectively and individually
တာဝန်ယူမှုနဲ့တာဝန်ခံလို့စိတ်တွေရှိလာစေနဲ့ဆိုးရွားရက်စက်မှုတွေကိုအကျဉ်းချုပ်ထပ်ပြီးတော့လုပ်နိုင်မှုတွေကနေအကာအကွယ်ပေးတဲ့အနေနဲ့နိုင်ငံတွေအားလုံးစုပေါင်းပြီးတော့ရောတနိုင်ငံချင်းအရာပါမြမတက်မတော်နဲ့ဆက်ဆံမှုတွေအားလုံးမလုတ်ဖဲပိတ်ပင်ထားဖို့ကျွန်တော်တို့တိုက်တွန်းပါတယ်။လက်ရှိတမတော်ပုံစံကနေတိုင်းပြည်ကိုအကာအကွယ်ပေးတဲ့အဖွဲ့အစည်းတစ်ခုဖြစ်အောင်ပြောင်းလဲမှုတွေကိုမလုံမချင်းမြန်မာစစ်တပ်ကိုအဆက်ဆံမလုပ်ဖို့တိုက်တွန်းပါတယ်။မြန်မာနိုင်ငံကိုလက်နက်ရောင်းချမှုတွေပိတ်ပင်တားဆီးတဲ့ရေးယူမှုလုပ်ဖို့လည်းလုံခြုံရေးကောင်စီကိုတိုက်တွန်းပါတယ်။နိုင်ငံတကာဥပဒေတွေကိုထင်ထင်ရှားရှားချိုးဖောက်ထားကြသူတူအချင်းကိုလည်းလုံခြုံရေးကောင်စီကပြစ်ဒဏ်ခတ်ရေးယူဖို့လည်းတိုက်တွန်းပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်မြန်မာစစ်တပ်ထိတ်တန်းကောင်းဆောင်6ဦးရဲ့အမည်ကိုလည်းကျွန်တော်တို့တင်ပြထားပါတယ်လို့မစ္စတာဒရူစမန်ပြောခဲ့တာပါ။ရိုဟင်ဂျာတွေကိုမြန်မာစစ်တပ်ကစနစ်တကျနှိမ်နှင်းခဲ့တဲ့အကြောင်းကုလသမဂ္ဂချက်လက်ရှာဖွေရေးအဖွဲ့ကစုံစမ်းတင်ပြထားတယ်လို့လည်းအဲ့ဒီအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သူမစ္စတာဒရူစမန်ကဆက်ပြောပါတယ
်။ The report describes in detail the clearance operations in 6 villages.
အစီအခံစာထဲမှာလူတွေအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုအုပ်စုဖွဲ့မရင်းချင်းခံရမှုအမျိုးသမီးနဲ့ကလေးငယ်တွေကိုတပ်ဖြတ်ရက်စက်မှုမီးရှို့မှုနဲ့လူရဲမှုတွေအကြီးအကျယ်လှုပ်ခံခဲ့ရတဲ့ရွာ6ရွာကမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့ရှင်းလင်းမှုဖြစ်စဉ်တွေကိုအသေးစိတ်ဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဒီလိုစစ်စင်ရေးမျိုးက54နေရာလောက်မှာဖြစ်ပွားခဲ့တာတွေ့ရပါတယ်။ရိုဟင်ဂျာ9,250ကျော်ထွက်ပြေးခဲ့ကြပြီးရွာပေါင်းအနည်းဆုံး390ရွာဟာဖျက်ဆီးခံခဲ့ရပါတယ်။ရိုဟင်ဂျာ1,000လောက်သေဆုံးခဲ့ရတယ်လို့လည်းခန့်မှန်းရပါတယ်။ဒီလှုပ်ရက်တွေကကြည်ကြည်ပြတ်ပြတ်နဲ့စနစ်တကျလှုပ်ခဲ့တာပါလို့ပြောခဲ့တာပါ။ကုလသမဂ္ဂချက်လက်ရှာဖွေရေးအဖွဲ့ရဲ့ဥက္ကဋ္ဌမာဇူကီဒရူစမန်ကမြန်မာစစ်တပ်ကိုအရေးယူတန်ခတ်ဖို့ပြားပေးပြောဆိုခဲ့ပြီးတဲ့နောက်သူ့ရဲ့တင်ပြမှုကိုဝေဖန်ကန့်ကွက်သူကတော့ကုလသမဂ္ဂဆိုင်ရာမြန်မာအသံမှတ်ဟောက်တူဆွမ်းမဲဖြစ်ပါတယ
် When we talk about human rights we should look at human rights of both communities
လူခွင့်အကြောင်းကိုကျွန်တော်တို့ပြောတဲ့အခါမှာဟိုဘက်ဒီဘက်နှစ်ဖက်လူဖွဲ့စည်းတွေကိုကြည့်ပြီးတော့ပြောတင်ပါတယ်နိုင်ငံတွေကယုံကြည်စိတ်ချရတဲ့စုံစမ်းလေ့လာမှုတွေအရ ARSA ရိုညာလက်နက်ကိုင်အဖွဲ့ဟာ Al Qaeda နဲ့ Jihad တို့လိုနိုင်ငံသားကအကျန်းဖက်အဖွဲ့အစည်းတွေတော်တော်များများရဲ့ညှဉ်းပန်းမှုတွေနဲ့ထောက်ပံ့မှုတွေရှိတဲ့အဖွဲ့လို့ဆိုပါတယ်။မစ္စတာဒရူစမန်တို့အဖွဲ့ကစုံစမ်းစစ်ဆေးတယ်ဆိုတာကလည်းရိုဟင်ဂျာမွတ်စလင်တွေကိုပဲကွပ်ပြီးတော့မေးမြန်းတာမျိုးတွေဖြစ်နေပါတယ်။ခိုင်မာတဲ့အထောက်အထားအချက်လက်တွေပေါ်မှာအခြေခံတာမျိုးမဟုတ်ပါဘူး။ကော့ဆက်ကစားဒေသကိုထွက်သွားကြသူတွေကအုပ်စုတချို့ကိုမေးမြန်းထားတာဖြစ်ပြီးလူခွင့်ရေးအဖွဲ့အစည်းတွေကကြိုတင်ဇက်တိုက်စီစဉ်ထားတဲ့မေးမြန်းမှုတွေဖြစ်ပါတယ်။တစ်ဖက်သက်တင်ပြထားတဲ့အစီရင်ခံစာဖြစ်တာကြောင့်ကျွန်တော်တို့အနေနဲ့ကန့်ကွက်ပါတယ်လို့မြန်မာတမ်မတ်ဟောက်တူဆန်းကပြောခဲ့တာ
ပါ။ We will take actions against any perpetrators where there is sufficient evidence. There will be no impunity for violation of the law.
ခိုင်မာတဲ့တပ်ပေထောက်ထားတဲ့စီရင်ပြစ်မှုကျူးလွန်မှုမှန်သမျှကျွန်တော်တို့ကအရေးယူသွားမှာပါ။ဥပဒေချိုးဖောက်သူတွေအတွက်အရေးမယူဘဲနေတာမျိုးမရှိပါဘူး။ Mr. Darusman ပြောသွားတဲ့အထက်မှာမြန်မာနိုင်ငံဒီမိုကရေစီပြောင်းလဲမှာစိတ်ရှည်တိခံမှုကအလုံးမဖြစ်ဘူးလို့ဆိုပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကအမျိုးသားပြန်လည်တည်မြဲရေးအတွက် ညဉ့်ညံ့တဲ့လမ်းကြောင်းကိုရွေးချယ်ပြီးတော့စိတ်ရှည်ရှည်ထားပြီးလှုပ်ဆောင်နေတာပါမကြာခင်တုန်းကပဲမြန်မာနိုင်ငံကပြန်လာတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထုတ်ကိုယ်စားလှယ် Miss Christine ဘူကနာကလည်းမြန်မာပြည်ရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့စိတ်ရှည်ရှည်နဲ့ယုံကြည်မှုတွေကိုပို့တည်ဆောက်ဖို့လိုတယ်လို့ပြောထားပါတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတာမတ်ဟောက်တိုဆန်းပြောခဲ့တာပါမြန်မာစစ်တပ်ဟာလူမျိုးတုံးတတ်ဖြတ်မှုကျွလွန်နေဆိုတဲ့မစ္စတာဒရုစမန်ရဲ့ဆွဆွဲချက်ကိုလည်းမြန်မာတာမတ်ဟောက်တိုဆန်းကကောက်ကွက်ပါတယ်မစ္စတာမဇူကီဒရုစမန်ဟာကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်၉နိုင်ငံရဲ့တောင်းဆိုချက်အရဒီကနေ့မှလည်းသူတို့ဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာစီရင်ခံစာနဲ့ပတ်သက်ပြီးတော့လူမျိုးရေးကောင်စီမှတင်ပြသွားဖို့ရှိနေပါတယ်